ဒီနေ့မတ်လ၈ရက်ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့ဟာအမျိုးသမီးတို့ဘဝတိုးတက်တာတွေကိုထိဟတဲ့အချိန်၊အမျိုးသမီးတို့ဘဝပြောင်းလဲမှုတိုက်တွန်းတဲ့အချိန်နဲ့နိုင်ငံတွေလူအပိုင်းဝိုင်းတွေမှာသူမတူတဲ့အခန်းကဏ္ဍကနေပါဝင်တဲ့တမန်အမျိုးသမီးတွေရဲ့တတိနဲ့ခိုင်မာပြတ်သားတဲ့လူရက်တွေကိုဂုဏ်ပြုခြင်းလို့ကုလသမဂ္ဂကဖွင့်ဆိုပါတယ်။တကယ်တော့အမေရိကန်ပြည်ထောင်စုလိုကမ္ဘာအတိုးတက်ဆုံးနိုင်ငံမှာတော့ Women March အမျိုးသမီးတို့ခြေတက်ပွဲတို့ Me Too ကျမလည်းပဲဆိုတော့ဘဝတက်လမ်းအတွက်ကာအင်းဒီနဲ့ဖလေခဲ့ရတဲ့အတိတ်ဇာတ်ကြောင်းပြန်တဲ့အမျိုးသမီးရေးလှုပ်ရှားမှုတွေအရှင်မြင့်နေရုံပဲဖြစ်ပါတယ်။2030ပြည့်နှစ်အရောက်မှာမိန်းကလေးတိုင်းယောက်ျားလေးတိုင်းဒန်းလူညီမျှရှိရှိအရေးသွေးပြည့်ညီတဲ့မူလာရန်နဲ့အလဲရန်အခမဲ့တင်ကြားခွင့်ရှိစေရမယ်လို့ကုလသမဂ္ဂကရည်မှန်းထားပါတယ်။ဒါဒီမကအမူလာရန်ပညာရေးအတွက်အစဉ်သင့်ဖြစ်နေအောင်မူကြိုတက်ထားပြီးသားဖြစ်ရမယ်ဖြင့်ကလင်းငယ်ဘဝမှာယောက်ျားလေးရောမိန်းကလေးရောဖွံ့ဖြိုးနိုင်အောင်လုပ်မယ်လို့ရည်မှန်းပါတယ်။ကမ္ဘာဘယ်နေရာမှာမဆိုအမျိုးသမီးနဲ့မိန်းကလေးတွေကိုခွဲခြားဆက်ဆံတဲ့ဘယ်ပုံစံမှမရှိစေရတော့ဘူးလို့လည်းရထားတဲ့အပြင်အမျိုးသမီးနဲ့မိန်းကလေးတွေလူကုန်ကူးခံရတာတွေလိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရတာတွေနဲ့အခွင့်အလမ်းဆုံးရှုံးခံရတာတွေပပျောက်အောင်ရည်တန်ထားတယ်လို့ဆိုပါရယ်ကလေးဘဝပဲရှိသေးအတင်းအကျပ်ယောက်ျားပေးစားခံရတာမျိုးနဲ့မိန်းကလေးငယ်တွေအတွက်အနေမကင်းတဲ့အလေ့ကျင့်တွေကိုအထမလုပ်ပေးရတာတွေပပျောက်ဖို့လည်းရည်မှန်းပါတယ်ဒါဟာ2030အတွက်ကမ္ဘာလုံးဆိုင်ရာရည်မှန်းချက်ဖြစ်ပြီးလုံလောက်ဆယ်မှာတော့မြန်မာနိုင်ငံမှာဆိုရင်တကြီးလူပြောသူပြောများနေတာကတော့တိုင်ငယ်မရင်းမှုပဲဖြစ်ပါတယ်ကလေးသူငယ်တွေကျွလွခံရတဲ့အမှုကြီး10မျိုးမှာမရင်းမှုကအများဆုံးဖြစ်ပြီးလူသတ်မှုကဒုတိယအများဆုံးဖြစ်ပါတယ်ကကြမှာမျက်နှာသာမပေးတဲ့ဆင်းရဲတဲ့မိဘကမွေးတဲ့မိန်းကလေးတွေအဖြစ်ဆိုးရပုံကိုတရားလွှတ်တော်ရှိနေဦးကြီးမြင့်က
သင်ရဲ့ကြီးရဲ့အကျိုးဆက်ပဲဗျမိဘတွေအလုံးသွားလဲကလေးတို့ထားပေးခဲ့ရတယ်နောက်ယုံကြည်လို့အပ်ပေးခဲ့တယ်ယုံကြည်ရတယ်လို့သင်ရတဲ့လူတွေကယူလို့တာပဲဗျတိုင်ငယ်မရင်းနေရတယ်
တကယ်မရင်းမှမဟုတ်ပဲအမျိုးသမီးတွေကာယင်းရေးပြပြမတော်မတရားလုခံရတာတွေကိုချစ်ဆက်ပြီးဆောင်ရွက်ဖို့ကုလသမဂ္ဂကစီစဉ်နေတယ်လို့2018နိုင်ငံတကာအမျိုးသမီးများနေ့အထင်းအမှတ်ဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ပါတဲ့အမှာစကားမှာသာရှိပြီးဆက်ပြောတာကတော့
For us to be able to fight sexual harassment and to make sure that we create an organization in which women and men can work.
ကာအင်းဒီပြည်အောင်လိမ်မိုင်းမတော်မတရားလုပ်ခံရတာတွေကိုကျွန်တော်တို့တိုက်ဖြတ်နိုင်ပြီးမိမနဲ့ယောက်ျားဒန်းလူရည်သူရေချင်းရှိရှိပံ့ပိုးတဲ့ကမ္ဘာမှာမိမနဲ့ယောက်ျားလုံးဝဥတုံဒန်းလူညီမျှအတူအလုံးလုံးနိုင်တဲ့အဖွဲ့အစည်းကိုဖန်တီးဖို့အသေးအချာလုပ်ပါမယ်လို့ပြောသွားတာပါကမ္ဘာအမျိုးသမီးတူရဲ့43ရာခိုင်နှုန်းကလေယာဉ်လုံငန်းငွေမှာရှိနေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ဒီအမျိုးသမီးတွေဟာနိုင်ငံတွေကိုကျွေးဖို့၊မွေးဖို့၊မျိုးကိုထွန်းမျိုးစေ့ချသူတို့အတိုင်းဝိုင်းအတွက်ရိတ်ခါဖူလုံအောင်လုပ်ပြီးရာသီဥတုကိုအန်တုနလန်ထူအောင်လုပ်ကင်နေကြပေမဲ့ကျမမငြိမ်မြမှုနဲ့အစင်တန်းခွဲခြားမှုကြောင့်ကျစ်တဲ့အမျိုးသမီးတွေဘဝကကျစ်လက်ကအမျိုးသားတွေဒါမှမဟုတ်မြို့ပြကအမျိုးသမီးတွေထက်ဆိုးရတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းက20ရာခိုင်နှုန်းလောက်တောင်မရှိတဲ့မြေပိုင်ရှင်တွေဟာအမျိုးသမီးတွေဖြစ်ပြီးကမ္ဘာမှာအမျိုးသားနဲ့အမျိုးသမီးလောက်ခါက23ရာခိုင်နှုန်းကွာချိန်မှာကျစ်လက်မှာ40ရာခိုင်နှုန်းကွာတယ်လို့ပြောပါတယ်။ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ဟာကမ္ဘာတဝန်းအရင်ကမကြုံမှုတဲ့အမျိုးသမီးအခွင့်အရေးဒဏ်တူရေးနဲ့တရားမျှတရေးလှုပ်ရှားမှုအချိန်မြင့်မားချိန်နဲ့ကြုံရချိန်နဲ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အမျိုးသမီးတွေဘဝမလုံခြုံချင်းလို့ပြောနိုင်ပေမဲ့စစ်စစ်တွေးရင်ခုမှမဟုတ်ပဲအရင်ကတည်းကမလုံခြုံခဲ့တာကိုတရားလွှတ်တော်ရှေ့နေဦးကြည်မြင့်က
ကျူးလွန်လာတယ်ကတော့ဖြစ်ပွားလာတယ်ကတော့စစ်အာဏာရှင်လက်ထက်တည်းကကြာပြီဗျ။တိုးတော့လည်းအဲ့တုန်းကသတင်းမှောင်ချထားလို့သိခွင့်မရဘူးပေါ့နော်။အခုကြတော့ဝင်လဲတော့ပိုးတိလာတာပေါ့ဗျာ။ဦးသိန်းစိန်ဆက်လက်ထဲမှာလွတ်လိုက်တာမှာလူသတ်မှုနဲ့မတိမ်းမှုအများဆုံးပဲညာမတိမ်းမှုတွေဆိုရင်လည်းထောင်ထဲချီလွတ်ပစ်တာလူသတ်မှုတွေလည်းထောင်ထဲချီလွတ်ပစ်တာတွေရှိတယ်။အဲ့ငယ်မတိမ်းနေမျက်စက်တဲ့လူတွေကိုရှော့ရက်တွေမပေးသင့်ဘူးလူချင်းချင်းလာဝန်တော့အဝေးကြီးပေါ့ဗျာ။တိမ်းတော်အားတွေကိုရှော့ရက်တွေလွတ်ပစ်တာတွေအများကြီးပဲဗျာ။လူချင်းလာဝန်ပေးပစ်တာတွေ။အဲ့တော့တရားဥပဒေကထိရောက်တဲ့ပြစ်ဒဏ်တွေမရဘူး။အဲ့ဒါကြောင့်လည်းပဲဒါတွေကပိုဆိုးလာတယ်လို့တွေ့ရတယ်ဗျာ
။ကမ္ဘာအမျိုးသမီးတို့အတွက်ကုလသမဂ္ဂရည်မှန်းတဲ့2030ပြည့်နှစ်မရောက်ခင်မျိုးသမီးသမရရွေးချယ်မခံရတဲ့အမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးကအမျိုးသမီးတွေကတော့ Time's Up အချိန်တိုင်ပြီလို့ရှေ့ကိုထွက်လာကြပါပြီရှင်